မြန်မာနိုင်ငံလုံးဆိုင်ရာရဟန်းဖြူပြန်တမကခေါင်းဆောင်ဆရာတော်ဦးခေမစာရဟာ1988ခုနှစ်ဒီမိုကရေစီအရေးတော်ပုံပြီးပြည်ပကိုရောက်ရှိလာပြီးတဲ့နောက်မြမအရေးကျိုးပတ်မှုတွေမှာတက်ကြွစွာပါဝင်ရင်း2009ခုနှစ်ရှူဝါယုံတန်ခါအရေးတော်ပုံမှာပြည်တွင်းကရဟန်းတန်ခါတော်တွေနဲ့ဆက်သွယ်လှုပ်ရှားခဲ့ပါတယ်။စေအစိုးရအာဏာပိုင်တွေရဲ့အကြမ်းဖက်နှိမ်နင်းမှုကြောင့်လာပိုင်းအတွင်ပြီးဆုံးသွားခဲ့တဲ့ဒီရှူဝါယုံတော်လှန်ရေးအပေါ်ဆရာတော်ရဲ့သုံးသပ်ချက်အမြင်ကဒီလိုပါ။
ရှူဝါယုံတန်ခါလှုပ်ရှားမှုကတော့ဦးဇင်းတို့ဒီအဓိကအဖြစ်တန်ခါနဲ့ကြောင်းတာပူးပေါင်းပြီးတော့ကျောပန်းတဲ့အချက်တစ်ချက်ရှိခဲ့ပါတယ်။အဲဥစဉ်အဲ့တုန်းကထိုင်းမှာရှိနေသေးတယ်။ထိုင်းမှာဥစဉ်တို့ဒီမန္တလေးတန်ခါနဲ့လေဆွေးနွေးတယ်။ရန်ကုန်တန်ခါတွေနဲ့လေဥစဉ်တို့ဆွေးနွေးခဲ့တာတွေလို့ရှိပါတယ်။အဲဆွေးနွေးပြီးတော့သူတို့ရဲ့တောင်းဆိုချက်တွေလေဥစဉ်တို့ကပံ့ပိုးပေးပါမယ်ဆိုတာပြောခဲ့တာတွေရှိတယ်။အဲကျောင်းသားတွေနဲ့လေပဲဥစဉ်တို့ဒီရှိုးဝဲပူးပေါင်းခဲ့တာတွေလို့ရှိတယ်။ဒါပေမဲ့ဘေးကျောင်းသားတွေနဲ့ပူးပေါင်းနေဆိုတော့ဥစဉ်တို့ဒီဘေးလန်ခါတွေနဲ့ပူးပေါင်းလုံးသွားမယ်ဆိုတာမျိုးတော့ဥစဉ်တို့တိတိကျကျပြောလို့တော့မရဘူးပေါ့။ဥစဉ်တို့အနေနဲ့ကတော့ဒီအဆင့်တစ်ဆင့်ကိုသွားဖို့တော့စူးစမ်းကြတာပါပဲ။ဒါပေမဲ့ပခုတ်ကူမှာဥစဉ်တို့ဒီတန်ခါတွေကိုဖိနှိပ်မှုတွေပြန်ထန်လာတယ်။ပြန်ထန်လာတဲ့အတွေ့ဥစဉ်တို့တန်ခါရဲ့သိခါပိုင်းကိုအဓိကကာတဲ့သဘောမျိုးတော့ဥစဉ်တို့ဒီတန်ခါလှုပ်ရှားမှုတွေကပြန်ထန်သွားတယ်လို့မြင်တယ်။မင်္ဂလာရှင်မပင်းထန်လာတဲ့အပေါ်မှာကြောင်းသားတွေရဲ့လိုက်အားတွေကမလိုက်နိုင်ခဲ့ဘူးပြည်သူတွေရဲ့ပူပေါင်းမှုတွေလည်းပဲဥစဉ်တို့မျိုးလင့်ထားသလိုအနေအားနဲ့မရခဲ့တဲ့အတွက်ဥစဉ်တို့တန်ခါလှုပ်ရှားမှုကပြန်ပြီးတော့အရှင်ရှိုးခဲ့ရတာတွေရှိတယ်လို့ပဲဥစဉ်တို့သုံးသပ်ပါတယ
်မြန်မာနိုင်ငံမှာ2010ခုနှစ်ရွေးကောက်ပွဲပြီးမှစေစိုးကအုပ်ချုပ်ရေးစနစ်အဆုံးသတ်ပြီးအယသအစိုးရအုပ်ချုပ်ရေးစနစ်တကိုကူးပြောင်းသွားပြီလို့လက်ရှိအာဏာရဦးသိန်းစိန်အစိုးရကကြေညာထားပါတယ်။ဒါပေမဲ့စစ်တပ်ရဲ့လွှမ်းမိုးမှုကြဲကြဲပြန့်ပြန့်ရှိနေစေဖြစ်တဲ့အတွက်တိုင်းပြည်ရဲ့အခြေအနေတွေဟာဆက်လက်ဆုပ်ယုပ်နေဥမှာပဲလို့ဆရာတော်ဦးခေမစာရကရှုမြင်ပါတယ
်။မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေကတော့ဦးစင်တို့တိုးတက်တယ်လို့မယူဆနိုင်ပါဘူး။ဒါကြောင့်လေဆိုတော့စစ်တပ်ရဲ့လွှမ်းမိုးမှုမှန်သမျှကနိုင်ငံတော်ကိုအကျိုးမပေးနိုင်ဘူး။ဘာကြောင့်လဲဆိုလို့ရှိရင်နှစ်ပေါင်း90နီးပါးလောက်စမ်းသပ်ပြီးပြီလို့ဦးဇင်းတို့မြင်တယ်စစ်တပ်ရဲ့လွှမ်းမိုးမှုတွေကိုဆိုတော့ဒီနေ့ထိဦးဇင်းတို့နိုင်ငံဟာဘေးနိုင်ငံနဲ့မှမတူအောင်ကြဆင်းနေတာတွေကိုတော့အားလုံးကအသိပဲစီးပွားရေးအရာပဲဖြစ်ဖြစ်ပညာရေးအရာပဲဖြစ်ဖြစ်ကျန်းမာရေးအရာပဲဖြစ်ဖြစ်အလားလူနေမှုဇေယျအရာပဲဖြစ်ဖြစ်အဖက်ဖက်မှာကြံနေတဲ့ဥစ္စာတွေစစ်တပ်ရဲ့နှစ်40ကျော်နှစ်90ပတ်ဝန်းကျင်လောက်လွှမ်းမိုးမှုဟာအဓိကဖြစ်တယ်လို့ဦးဇင်းတို့သုံးသပ်တယ်ဆိုတော့တောင်ကိုရရှိစီခုနှစ်ရဲ့ပြုပြင်ပြောင်းလဲရေးလုပ်ဖို့ဥစဉ်တို့ဒီမိုကရေစီဖက်ကပြုပြင်ပြောင်းလဲကြိုးစားတဲ့ဥစ္စာဟာအရက်ဖက်ကိုမရောက်ခဲ့ပါဘူး။နောက်ထပ်စစ်တပ်ကနေပြီးနှစ်ပေါင်း20ကျော်လွှမ်းမိုးသွားတယ်။ဒီနေ့လေးပဲဥစဉ်တို့ပြုပြင်ပြောင်းလဲဖြစ်ပါတယ်။ဟာလာရွေးကောက်ဝယ်ပြီးသွားပြီ။အရသာဆိုတာတက်တယ်ဆိုပေမဲ့လို့ဒီနေ့အနိုင်ရနေတဲ့ပါတီပြီးဒီအရက်ဖက်ပါတီတွေကိုကြိုးပြီးတော့လုပ်နေတာလည်းအများကြီးရှိတယ်။စစ်တပ်ထောက်ခံထားတဲ့တရားခိုင်ရင်ဖွံ့ဖြိုးရေးပါတီပေါ့ဒီနေ့အာဏာရနေတဲ့ပါတီဒီပါတီကနှစ်ပေါင်းများများစွာနေပြီးတော့တည်ဆောက်ခဲ့တယ်ပါတီပုံစံမျိုးတွေပြီးမှဒီစစ်တပ်ကအရာရှိတွေကိုနေပြီးတော့ဒီပါတီရဲ့ခေါင်းဆောင်တွေမြို့နေတိုင်းကိုပို့ပေးလိုက်တယ်ဒီစစ်တပ်ကခေါင်းဆောင်တွေကိုနိုင်အောင်လုပ်ပေးတယ်ပြီးမှပါလီမန်ကြီးကိုသူတို့ဝင်စည်းတယ်စစ်တပ်ကလည်းပဲအလိုလိုနေပြီး2500ခိုင်လုံးအနိုင်ယူထားပေးတယ်စစ်တပ်ကနောက်ပြီးတော့မကြိုက်လို့ရှိရင်ရှီမရွေးအာဏာသိမ်းပိုင်ခွင့်ရှိတယ်သိမ်းပြီးတဲ့အာဏာကိုလည်းပဲအကန့်အသတ်မရှိထားပိုင်ခွင့်ရှိတယ်ဆိုတော့အဲ့ဒီလိုစစ်တပ်ရဲ့လွှမ်းမိုးမှုပုံစံအမျိုးမျိုးလောက်ထားတဲ့ဒီဥစဉ်တို့မြန်မာနိုင်ငံမှာတိုးတက်လာမယ်လို့ဥစဉ်တို့မယူဆပါဘူးဘာသာရေးအရာလေးပဲဥစဉ်တို့ဗုဒ္ဓဘာသာဥစဉ်တို့တန်ခါတွေဟာစီမေကမ်းမေတော်တော်လေးဒီအာဏာရှင်တွေဖြစ်စီမှုကိုခံနေရတယ်လို့ဥစဉ်တို့သိရတယ်ပညာရေးလေးလွတ်လွတ်မှုမရှိပါဘူးဘာသာရေးလေးလွတ်လွတ်မှုမရှိဘူးဒါကြောင့်ယဉ်ကျေးမှုအရာပဲဖြစ်ဖြစ်စီးပွားရေးအရာဖြစ်ဖြစ်နိုင်ငံရေးအရာဖြစ်ဖြစ်ဘာတစ်ခုမှတိုးတက်လာဖို့ဆိုတာဥစဉ်တို့မမြင်ပါဘူး
မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ကိုမတည်ဆောက်နိုင်သေးသေး၍အာဏာရှင်အုပ်စိုးမှုစနစ်ကိုမပြောင်းလဲနိုင်သေးသေး၍တိုးတက်မှုမရနိုင်ဘူးလို့ဆရာတော်ဦးခေမစာရကအခိုင်အမာယုံကြည်ထားပါတယ်နိုင်ငံတကာကိုလက်လည်ပြီးမြမအရေးအတွက်ကြိုးပမ်းရင်းမြမပြည်သူတွေအတွက်ဆရာတော်ထားရှိတဲ့စေတနာမေတ္တာတရားနဲ့မျှော်လင့်ချက်စေကူးတချို့ကိုလည်း ဒီလိုကြားနာပါတယ
်ဥစဉ်ဒီဝဲမှာနေတော့ကတော့ကိုပြည်ကိုတိုင်းပြည်ကအင်မတန်မှသာရတယ်အင်မတန်မှတိုးတက်တယ်လို့ယူဆခဲ့တယ်ဥစဉ်ပြည်ပကိုရောက်လာတယ်ပေါ့ဂျပန်တို့ကိုရီးယားတို့ယူရိုတို့အမေရိကတို့ကနေဒါတို့ရောက်တော့တဲ့အချိန်ပိုင်းတွေမှာတို့တို့ကြေကွေးစရာကောင်းနေတဲ့နိုင်ငံနဲ့နိုင်ငံပဲဥစဉ်တို့မြင်သွားပါတယ်စင်ကာပူလောက်နိုင်ငံမလေးရှားလောက်နိုင်ငံဟိုထိုင်းလောက်နိုင်ငံလေးကိုကြည့်လိုက်ုံနဲ့ကွာမြန်မာနိုင်ငံကအင်မတန်မှကြံနေပြီဆိုတာဥစဉ်တို့သိသွားတယ်ပေါ်ပြီးတော့လည်းဥစဉ်အမျိုးသားစိတ်တွေဖြစ်လာတယ်နိုင်ငံကိုချစ်တဲ့စိတ်တွေအများကြီးဖြစ်လာတယ်ကိုပြည်လူတွေလည်းပဲအဲ့လိုနိုင်ငံတွေမှာတကယ့်လွတ်လွတ်ပြီးတော့ဟာလာလူနဲ့တူတဲ့လူဘဝတွေကိုမြင်သိရှင်တယ်လူနဲ့တူအောင်နေသိရှင်တဲ့စိတ်တွေဥစဉ်မှာရှိတယ်သူတို့ရဲ့တိုးတက်တဲ့ပညာရေးတွေသူတို့ရဲ့တိုးတက်တဲ့ကျန်းမာရေးတွေအင်မတန်မှလူနေမှုဘဝမြင့်တင်တာတွေကိုဥစဉ်မြင်ရှင်တယ်ကိုနိုင်ငံလေးပဲသူများနိုင်ငံတွေလိုပဲဥစဉ်တို့တိုးတက်စီခြင်းတဲ့ဆန္ဒဥစဉ်အပြည့်အဝရှိတယ်။ဒါကြောင့်လေးပဲဥစဉ်ဟာနေပြီးတော့ဒီနေ့ထိကိုနိုင်ငံအတွက်ကိုလူမျိုးအတွက်ရတဲ့နေ့ရောက်တဲ့နေရာကနေပြီးတော့ကြိုးပမ်းနေတာလေးဖြစ်ပါတယ်
မနက်ငယ်လုံးဆိုင်ရာယဟန်မြို့မြတ်တမကဥက္ကဋ္ဌဆရာတော်ဥခေမာစာရရဲ့ဘာသာရေးနိုင်ငံရေးဖြတ်သန်းမှုအတွေ့အမြင်တွေကိုကောက်နှုတ်တင်ပြခဲ့တာပါအခုတစ်ပတ်သူတွေ့သူမြင်အစီအစဉ်ကိုလည်းဒီမှာရနာလိုက်ပါစေနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျာ